ယတိတောင်မြို့နယ်မှာပေါ့လေမွတ်စလင်တွေပါဝင်တဲ့ဆက်လီဒစီမွတ်စလင်ဟိုဟာအယောက်တရာကျော်လောက်ပါဝင်တဲ့ဆက်လီဟိုလာပြီးတော့တွေ့ရှိထားရတော့လေသူတို့ဆရာတို့ဘလို့များဆက်လက်ပြီးတော့လှုပ်ဆောင်ထားတယ်လဲဆရာသိပြသေးဗျာ
ဒုက္ခရောက်လာတဲ့သူတွေပေါ့နော်ဟိုကဟိုဒီကျွန်တော်တို့ဝန်ကြီးဌာနကလည်းဒီဒုက္ခရောက်တဲ့သူတွေကိုပြင်ရမယ်ဆိုတဲ့ဟာဖြစ်နေတာဆိုတော့ကျွန်တော်တို့ကပြင်ပေါ့နော်အဲ့ထဲမှာမှကျွန်တော်တို့ကဒီစီစစ်မှုတွေလုပ်တယ်ပေါ့နော်ရောက်လာတဲ့သူတွေအားလုံးဒါမျိုးကဒီအခုမှလုပ်ဆောင်ကူတာလည်းမဟုတ်2015တုန်းကလည်းကျွန်တော်တို့လုပ်ခဲ့ပြီးရပေါ့နော်အခုတော့ဆိုသူတို့စင်ကူရဆက်မှာယာယီထားရှိတယ်ခင်ဗျားဒီမှာသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါဘာဆိုပြီးတော့ပြောဆိုထားတဲ့သူတွေပေါ့12ယောက်လောက်ပါတယ်ကျန်တဲ့လူတွေကတော့သူတို့ကိုသူတို့ဒီဘူဒီတော်မောင်တော်မှနေခဲ့တဲ့သူတွေပါလို့ပြောတဲ့သူတွေပေါ့အဲ့ဒီကိုကျွန်တော်တို့ကလိုအပ်တဲ့စီစစ်မှုတွေဆက်လုပ်တယ်ခင်ဗျားနောက်ကဘင်္ဂလားဒေ့ရှ်နိုင်ငံသားဆိုပြီးတော့ပြောဆိုထားတဲ့သူ12ယောက်ပေါ့အဲ့ဒါကျွန်တော်တို့ကဒီဒါဝါကာလွန်ပေါ်တာနိုင်ငံခြားရေးဌာနတို့ကဘင်္ဂလားဒေ့ရှ်ရုံးလို့သိသက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဆိုရင်2015တုန်းအလိုပဲဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ကပြန်လည်ပို့ဆောင်ပါပေါ့ဒီ92ယောက်အတွက်ကိုလည်းကျွန်တော်တို့ကဆက်ပြီးတော့ဒီမြန်မာနိုင်ငံမှာနေတယ်ဆိုပြီးဘူဇနာမောင်တော့ပေါ့နော်ဘူဇနာမောင်တော့မှနေတယ်ဆိုတဲ့ဒီလူတွေကိုလည်းကျွန်တော်တို့ကဒီကမဲ့ဒီစပီးတဲ့ကာမသူတို့ရဲ့ဟိုဟာငွေနေခဲ့တဲ့အိမ်တွေပေါ့နော်အဲ့မှာသူတို့မျိုးတွေအခုကျွန်တော်တို့ကစီစစ်တာတော့မပြီးသေးဘူးပေါ့နော်ပြီးသလောက်ဆိုရင်သူတွေဆိုရင်ဒီကလူကြီးတော့မောင်တော့မှရှိတယ်သူတို့ရဲ့မိဘတွေနဲ့ပြန်ပြီးဖိတ်ဆက်လို့ရတဲ့သူတွေရှိနေတယ်ပေါ့နော်နောက်ကဖေမျိုးတွေပေါ့နော်ဖိတ်ဆက်ပြီးတော့သူတို့ငွေနေဆိုင်ခဲ့တဲ့နေရာကြီးကျွန်တော်တို့ကပြန်ပို့ပါပေါ့
ဟုတ်ကဲ့အခုလောလောဆယ်ပေါ့လေဒီငခုရစကမ်းမှာပဲဆက်ထားတယ်ဆိုတော့သူတို့ရဲ့နေထိုင်အခြေအနေပေါ့လေဆရာတို့ဘယ်လိုများစီစဉ်ပေးထားပါလဲဆရာ
အဲကျွန်တော်တို့သူတို့ရဲ့နေထိုင်ရတော့ဒီအဲဟိုဒေတာလေးစီစဉ်ပြီးသားရှိတယ်ဟိုအမျိုးသားပတ်သက်မျိုးသမီးပတ်သက်မျိုးသမီးမှာဆိုရင်ကလေးတွေပါပါတယ်သူတို့ပေါ့နော်ဆိုတော့သူတို့ကအမေနဲ့ကလေးနဲ့ဆိုသူတို့နေရတယ်ပေါ့အဖေနဲ့နောက်သူတို့စာရေးတောက်ရေးတော့ကိုယ်နဲ့ကျွန်တော်ဝင်ပြီးဌာနကနေပြီးတော့တက်ပြီးယူပြီးတော့ကျွေးမှုနေတယ်ပေါ့နော်အဲလိုမဲ့ချက်ဒီအဝတ်ထည်တွေပေါ့နော်အဲ့ဒါမျိုးတွေကိုလည်းကျွန်တော်တို့ကဒီပေါ့ကတော့ကျွန်တော်တို့အဲ့မှာ record movement နော်တက်စီလိုက်တာမျိုးအဲ့မှာမြန်မာနိုင်ငံတက်စီနေအဲ့မှာ CS ဆိုတာပါတယ် ICRC ပါတယ်နောက် IFRC ပေါ့နော်သူတို့ကလည်းကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ဆောက်ပတ်လာတယ်ပေါ့နော်ဒီတို့ကတို့ကမဲ့သုံးဆောင်မှာဆန်ရှင်းသုံးဆောင်ပါများတာပေါ့နော်စာပြေလို့ဆိုတာစီစီပေးနေတာလေရှိတယ်ပူပေါင်းပြီးဆောက်ရနေ
ဟိုဘူဒီတောင်မောင်တော်မှာနေထိုင်ခဲ့ပြုတယ်ဆိုတော့သူတွေအယောက်90ကျော်လောက်ကိုသူတို့တွေဟိုစစ်လက်စစ်စစ်မယ်ဆိုတော့ဟိုဆရာတို့ဘယ်လိုများစစ်စစ်မလဲအဲ့ဒါလေးလည်းသိပြစေဆရာ
အဲ့ဒါတော့ကျွန်တော်အသေးစိတ်စစ်တာဆိုတော့ဒီလာဝါကားလို့ပါဆိုတော့အသေးစိတ်စစ်တယ်ပါလေအဲ့ဒီစစ်တဲ့ခြေတွေရတဲ့ခါကျမှလို့ကျွန်တော်အဲ့ဒါကိုပေးဆရာစီနိုင်မှာပါလေ
အကယ်၍သူတို့တွေကတကယ်တမ်းဒီဘူတိတော်မတော်မှာနေထိုင်ခဲ့ဘူးတယ်ဆိုလို့ရှိရင်ပေါ့လေသူတို့တွေကနေရက်ကိုပြန်လာတယ်ဆိုတာတရားမဝင်နီလန်းနဲ့ပြန်လာတယ်လို့ပြောနိုင်မှာပေါ့ဒါပြောရမှာပေါ့
ဟိုအဲ့ဒါကျွန်တော်ပြီးတော့ကတော့သူတို့ကမလေးရှားသွားဖို့သွားတယ်လို့သိထားတယ်ခင်ဗျာဒီပြီးကြတော့ထည့်ယူပါအောင်ပါပေါ့နော်သူကဒီမလေးရှားသွားဖို့ဆွတ်လာတဲ့ဒီလို့ကျွန်တော်အကျဉ်းသိထားတယ်ခင်ဗျာဒီဘက်ကိုပြန်လာတယ်လားဟိုဘက်ကိုသွားလာလားဆိုတော့သူတွေကလည်းဒီဘက်ကိုပြန်လာဖို့ကျွန်တော်အခုသိကြတာတခုဆိုချိုးဆိုဆက်လေအသေးလေးတစ်စီးကတခါသူဟိုရှိတယ်ပြီးတော့ကအဲ့ဆက်လေကပေါက်ပြီးတော့ဝမ်ပေါက်ပြီးတော့ဆက်လေကြီးပေါ့ကြောင်းတယ်အဲ့ဆက်လေကြီးကကဆက်ပြီးတော့အဲ့ပါလာတဲ့ဒီ104ယောက်ထဲမှာငါကနားပြောတယ်ပေါ့အဲ့ဆက်လေကြီးကလိုက်လာတယ်သူကလမ်းမှာဆက်လေကြီးနဲ့ဆောင်တယ်သူဆက်လေပြားဒီဟိုမနွားမဖြစ်တဲ့ခါမှာဆက်လေကြီးပေါ့ကြောင်းတယ်ကြောင်းတယ်ပြီးတော့အဲ့ဆက်လေကြီးကအဲ့လိုဖြစ်ပြီးတော့ဒီဘက်ကိုရောက်လာတယ်ဆိုပေပါတယ်အဲ့လိုမျိုးအစ်တင်လေးပဲရှိတယ်လို့ကျွန်တော်အကြမ်းကြီးသိထားတယ်ပေါ့နော်အဲ့ခုနကဆိုတော့ဒီဘက်ကိုပြန်လာတာလားမလေးရှောက်သွားလားဆိုတာလူအားဒီ104ယောက်ဒီကဟိုဦးတီချက်ကတခုတည်းအခုချိန်မှာဟုတ်ပဲခင်ဗျာဒီကျွန်တော်အသေးလေးစီစစ်နေတယ်ခင်ဗျာအဲ့တော့အသေးလေးစီစစ်ပြီးမှပဲသူ့ဟာတွေကပြောလို့ရမှာပါ
အကယ်၍ပြောလေဒီဘူဒီတော်မော်တော်မှာနေထိုင်ခဲ့ဘူးတယ်ဆိုတော့သူတို့တွေကိုတော့တကယ်လို့စစ်စစ်တာတွေဟိုတကယ်ဟုတ်မှန်ကြောင်းရှိခဲ့တယ်ဆိုလို့ရှိရင်သူတို့ကမလေးရှားကိုတော့သွားမယ်ဒါမှမဟုတ်လဲဒီမှာပဲဆရာတို့ဆက်ထားမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒဆန္ဒကိုဘယ်လိုများဖြစ်နိုင်မလဲအကယ်၍များဒီမှာပဲဆက်နေမယ်မဟုတ်ဘဲနဲ့မလေးရှားကိုသွားလို့မယ်ဆိုလို့ရှိရင်ရောဘယ်လိုများဆက်လို့ပေးမလဲဆရာ
အဲ့ဒါတော့ကျွန်တော်နောက်မှပဲဆက်ပြီးတော့အသေးစိတ်ကွာပြောလို့ရမှာပေါ့နော်။ဟုတ်ကဲ့သူတို့ကမလေးရှားသွားတယ်ဆိုရင်ပြန်ဝင်သွားတာမဟုတ်ဘူး။ကျွန်တော်တို့ကတခြားနိုင်ငံတစ်ခုကိုဟိုပြန်ဝင်မသွားတဲ့ဟာကြီးကိုကျွန်တော်တို့ကခွင့်ပြုမလားဆုံးမပြုလားဆိုတာလေ။ဒါကြီးကလည်းကျွန်တော်တို့နိုင်ငံကဆက်ဆံရေးကိစ္စတွေပါပြီးပါလာမယ်ဆိုတော့လေ။အဲ့တော့အဲ့ကိစ္စတွေကတော့ရှိလာနိုင်တယ်ပေါ့နော်။အဲ့ဒါကြီးကျွန်တော်တို့ရဲ့ဟိုဆန္ဒဆိုပြီးတော့ညာလဲကျွန်တော်တို့ဒီနိုင်ငံကကိနေစည်းကမ်းနေလည်းရှိအောင်ပါဟုတ်။
ဟုတ်ကဲ့ဆရာဒေါက်တာအောင်သူရင်ခုလိုပြေးကြပေးတာကျေးဇူးပါဗျာ။